တင်မီဒီယာလွတ်လပ်ခွင့်အစိုးရပိုင်မီဒီယာတည်ရှိမှုစရရီနဲ့ပတ်သက်ပြီးပြန်ကြားရေးဝန်ကြီးကမြန်မာမီဒီယာဖွံ့ဖြိုးတိုးတက်ရေးညှိနှိုင်းရေးအတွင်းပြောဆိုခဲ့ရတဲ့ပတ်သက်ပြီးတင်မီဒီယာအဖွဲ့အစည်းအသီးသီးကအကန့်ကွက်ခဲ့ကြပါတယ်။တင်မီဒီယာနဲ့ပတ်သက်လို့ပြန်ကြားရေးဝန်ကြီးရဲ့မှတ်ချက်စကားတွေဟာကျင်းပနေတဲ့မြန်မာမီဒီယာဖွံ့ဖြိုးတိုးတက်ရေးညှိနှိုင်းရေးရည်ရွယ်ချက်တွေနဲ့လဲစန့်ကျင်နေတယ်လို့မီဒီယာအဖွဲ့အစည်းတွေကထောက်ပြကြပါတယ်။ဒီအကြောင်းကို VUE မြန်မာပိုင်းသတင်းတော်ကိုထက်အောင်ခန်းကအမေးမြန်းသတင်းပေးပို့ထားပါရဲ့ရှင်
။မြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ကြာဆင်းလာတယ်လို့နိုင်ငံတကာနဲ့ပြည်တွင်းဖွဲ့စည်းတွေရဲ့သုံးသပ်ရေးသားမှုတွေကိုပြန်ကြားရေးဝန်ကြီးဦးပိန်မြစ်ကခြေပရာမှာငွေကြေးရဩဇာလွှတ်မှုခံမှုနဲ့တုတေသနလုပ်ငန်းတွေပေါ်သူကပြန်လည်မေးခွန်းထုတ်ခဲ့ပါတယ်။ဒီကနေ့နေပြည်တော်မှာကျင်းပတဲ့ခုနှစ်ကြိမ်မြောက်မြန်မာမီဒီယာဖွံ့ဖြိုးတိုးတက်ရေးညီလာခံအဖွဲ့မင်ကုန်းထဲမှာထည့်သွင်းပြောဆိုတာပါ။ဒါအပြင်အစိုးရပိုင်မီဒီယာတွေဆက်လက်တည်ရှိနေဖို့လိုအပ်တယ်ဆိုတာကိုလည်းပြည်အောင်စုဝန်ကြီးဦးပိန်မြင့်ကအဲ့ဒီမင်ကုန်းမှာပြောခဲ့ပါတယ်
။ဒီကနေ့ရှိနေတဲ့လွတ်တော်သည်အဓိကအားဖြင့်ပြည်သူ့ရွေးကောက်တာဖြစ်ပါတယ်။အစိုးရသည်လွတ်တော်အားတဆင့်ပြည်သူ့အတွက်ဖွဲ့စည်းထားတာဖြစ်ပါတယ်။ဒီတော့ဒီလွတ်တော်နဲ့ဒီအစိုးရဟာသူကိုရွေးချယ်ခန့်အပ်လိုက်တဲ့ပြည်သူကိုကျွန်တော်တို့သည်နိုင်ငံနဲ့ပြည်သူအတွက်ဘာတွေဘာတွေဆောင်ရွက်ပေးနေပါတယ်ဆိုတာကိုအစီရင်ခံဖို့တာဝန်ရှိပါတယ်အဲ့ဒီတာဝန်ကိုဒီကနေ့အစိုးရပိုင်းလို့ပြောနေတဲ့မီဒီယာများကထမ်းဆောင်ပေးရတာဖြစ်ပါတယ်နောက်လာမဲ့အစိုးရများအစိုးရများရှိရင်လည်းပဲအဲ့ဒီအစိုးရများသည်ပြည်သူနဲ့ဆက်သွယ်မဲ့သူတို့မှမီဒီယာများသည်အခုပုံစံနဲ့ဖြစ်စေနောက်ကြောင်းလဲလာတဲ့ထိကာလာတွေနဲ့လျော်ညီတဲ့အခြားပုံစံများနဲ့ဖြစ်စေဒါရှိနေဦးမှာပဲလို့ကျွန်တော်ကတော့မြင်ပါတယ
်။ဒီပြောဆိုချက်ကိုသတင်းမီဒီယာအဖွဲ့များနဲ့လွတ်လပ်စွာရေးသားပြောဆိုခွင့်ရလှုပ်ရှားတဲ့အဖွဲ့တွေဖြစ်တဲ့မြန်မာဂျန်နယ်လစ်ကွန်ရဲ့ပန်မြန်မာမြန်မာသတင်းသမားများကာကွယ်ရေးကော်မတီအစရှိတဲ့စစ်ချောက်ပွဲကကန့်ကွက်လိုက်ပါတယ်။မြန်မာဂျန်နယ်လစ်ကွန်ရဲ့တွင်မှုကွန်မတီကျော်ကတော့ပုပ်ပလီကမီဒီယာနဲ့လွတ်လပ်တဲ့မီဒီယာပဲရှိတယ်လို့လည်းဆိုပါတယ
်။အင်းကျွန်တော်တို့ဟိုငွေရဲ့အတန်းများရှိတာပေါ့နော်။ဒီနှစ်နှစ်ရှိလာပြီးဒီအများပြည်သူဝန်ဆောင်မှုမီဒီယာနဲ့ပတ်သက်တဲ့ဥပဒေကြမ်းတို့ပါတော့ပြင်ဆင်တာတွေဝင်နေတာတွေဟိုတခုမှလုံးဆောင်တာမတွေ့ရအောင်ဆိုတော့ဒီ NGO ကဒီဟာကိုဆက်လက်ကင်နာအမယ်ဆိုတဲ့တမ်းမြမျိုးဝင်လာကြပြီဒီနေ့ကတော့အဲ့လိုမျိုးပြန်ပြန်တင်းတင်းထုတ်ပြောလိုက်တဲ့ဟာကတော့ဟိုကျွန်တော်တို့ကတော့ကန့်ကွက်ဖို့ဖြစ်လာတဲ့အကြောင်းကတော့ပါပဲဟိုအများပြည်သူဝန်ဆောင်မှုမီဒီယာဖြောင်းဖို့ဆိုတဲ့အမျိုးပုံကလည်းမီဒီယာနဲ့လွတ်လပ်တဲ့မီဒီယာပဲရှိတယ်။ဒီနိုင်ငံပိုင်မီဒီယာဆိုတာရည်ရှိတာမရှိတဲ့ဆိုတဲ့အားမျိုးပါ။ဒါအားလုံးကဒီမိုကရေစီအခြေခံနဲ့လက်ခံတာပြီးသား။အဲ့ဒါကိုရှိတယ်လို့ပြန်တင်းတင်းပြောတဲ့ဟာတော့ကျွန်တော်တို့ကတော့ဘုံအဖြစ်ဘယ်လိုမှလက်ခံနိုင်မှုမရှိဘူးပေါ့နော
်။ဝင်းနီယူပိမီယာသူကိုယ်တိုင်စာရေးဆရာတူဖြစ်ခဲ့တယ်လို့ဝင်းနီမဖြစ်ခဲ့ခင်သတင်းကြေညာဆောင်ကိုလည်းဦးစီးထုတ်ဝေခဲ့သူပါ။အဲ့ဒီအချိန်တုန်းကအစိုးရမီဒီယာနဲ့ပတ်သက်လို့သူရည်တည်ချက်နဲ့အခုလိုအစိုးရဝင်ပြီးပြစ်ပြီးတဲ့အချိန်သူရည်တည်ချက်ပေါ်မှာလည်းသတင်းမှတော်တော်များများကဝေဖန်တာတွေရှိခဲ့ပူပါတယ်ပုပ်ပိကမီဒီယာတွေအနေနဲ့ငွေကြေးဩဇာလွန်ဆန်နိုင်ပါမလားဆိုတဲ့သူရဲ့မှတ်ချက်ပေါ်မှာလည်းသတင်းမှတော်တော်များများကမကျေနပ်ကြပါဘူးပုပ်ပိကမီဒီယာရဲ့သဘောကိုအသေးချာနားမလည်တာဖြစ်တယ်လို့ညီလာခံတက်ရောက်နေသူပန်မြမာတွင်းကွန်ဆန်ကအခုလိုဝေဖန်ပါတယ
်တမတော်ကဆက်နေရတာရှိရင်နောက်ပြီးတော့ဒီကြေးမုံတို့မြမဟိုမြမအလင်းတို့နောက်ကြောင်ဟာရှိနေတာဒါဆိုလေဒါအေဒူအင်ဒီပန်ဒန့်မရှိဘူးဆိုတော့ဒါပူတည်ကြတဲ့ကိစ္စမျိုးရှိနေပါတော့ဆိုတော့ဒါမျိုးကိုကြတော့သူကဘာမှထင်မပြောဘဲနဲ့တခြားဒီလွတ်လပ်တဲ့မီဒီယာတွေပေါ့နော်ဒီပုပ်ပလစ်ကမီဒီယာတွေရဲ့အခက်အခဲတော့ကြတော့ဟိုအဲ့လိုမျိုးသူကဆွဆွဲလိုက်တဲ့သဘောမျိုးဖြစ်သွားတာပေါ့နော်ဒီချာမဟုတ်ဘဲနဲ့ဒီချာမသိဘဲနဲ့အဲ့နောက်ပြီးတရင်ကန်းတွေကဟိုဘလိုအခြေအနေမျိုးတွေမှာအလွတ်လုံနေဆိုတော့ဒီချာလေးလာခြင်းမရှိဘူးနောက်အချက်အလက်အကူအကအဖြစ်မပါဘဲနဲ့အလွတ်ကြီးကိုသွတ်ဆွဲလိုက်တဲ့သဘောဖြစ်သွားတာပေါ့နော
်။နယ်စီမချတရင်တော်များဖွဲ့ကဧပြီ25ရက်ကထုတ်ပြန်တဲ့ကမ္ဘာတရင်လွတ်လပ်ခွင့်အညွန့်ကိမှာနိုင်ငံပေါင်း180မှာမြန်မာနိုင်ငံကအဆင့်139ဆိုရောက်ရှိနေပြီးဒီညွန့်ကိဟာ2019ခုနှစ်နဲ့နှိုင်းယှဉ်မှာကအဆင့်6ဆင့်ကျဆင်းသွားတာလည်းဖြစ်ပါတယ်။ဒီလိုညွန့်ကိကျဆင်းလာတယ်လို့အစီရင်ခံစာရေးသားထုတ်ပြန်တဲ့ပြည်တွင်းပြည်ပဖွဲ့စည်းတွေဟာဗတ်လိုက်ခဲ့ပြီးအမှတ်ပေးပုံပွင့်လင်းမြင်သာမှုမရှိဘူးလို့လည်းဝန်ကြီးကဆိုပါတယ်။ဒီကနေ့ခုနှစ်ကြိမ်မြောက်ကျင်းပတဲ့မြန်မာမီဒီယာဖွံ့ဖြိုးတိုးတက်ရေးညီလာခံခေါင်းစဉ်ကိုတော့မြန်မာမီဒီယာတိုးတက်ရေးအတွက်ထိရောက်သောပူပေါင်းဆောင်ရွက်ခြင်းလို့ပေးထားပြီးဥပဒေပိုင်းဆိုင်ရာပြုပြင်ပြောင်းလဲရေးမှာလွတ်လပ်စွာပြောဆိုထုတ်ပေါ်ခွင့်ရေးသားခွင့်နှင့်သတင်းချက်လက်များရယူခွင့်တို့သတင်းမီဒီယာလွတ်လပ်ခွင့်ကိုဘလို့တိုင်းတာကြမလဲမြန်မာနိုင်ငံ၏ရုပ်သံလွှင့်မီဒီယာများဥပဒေနှူးပဒေနှင့်ကောင်တယ်ပေါ်ဆောင်ရွက်မှုမှာမီဒီယာနှင့်သတင်းသမားများ၏လုံခြုံရေးဒီဂျစ်တယ်ကူးပြောင်းသည့်အကင်းကျင်းတွင်ပြည်တွင်းမီဒီယာများရှင်သန်ရည်ရွယ်ရေးစတဲ့ခေါင်းစဉ်တွေနဲ့ဆွေးနွေးသွားကြမှာလည်းဖြစ်ပါရယ်ခင်ဗျာ။